ယူကရိန်းရဲ့ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကဆက်လက်ထိန်းချုပ်ထားဆဲရှိပေမဲ့ကမ္ဘာစီးပွားရေးထိပ်တန်းနိုင်ငံတွေကျင်းပမဲ့ G7 ဆက်မှုထိပ်သီးညီလာခံကိုရုရှားတက်ရောက်ဖို့သူ့အနေနဲ့လိုလားကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်။2014ကခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကတစ်ဖက်သက်သိမ်းပိုက်လိုက်ပြီး G7 ဆက်မှုထိပ်သီး9နိုင်ငံအဖွဲ့တွေကနေရုရှားကိုထုတ်ပြန်ခဲ့တာထုတ်ပြစ်ခဲ့တာဖြစ်ပါတယ်။ဒီသတင်းပတ်ကုံကျင်းပမဲ့ G7 ညီလာခံတက်ရောက်ဖို့အက်တလန်တစ်ကမ်းခြေရှိပြင်သစ်ဗရဒစ်မြို့ကို G7 နိုင်ငံခေါင်းဆောင်တွေတွားရောက်ဖို့ပြင်ဆင်နေချိန်မှာသမ္မတထရန့်က G7 အုပ်စုတဲ့ရုရှားသမ္မတပူတင်ကိုပြန်ပါဝင်ခွင့်ပြုခြင်းအဖြစ်အတိအပယ်ရှိတယ်လို့ပြောခဲ့တာပါ။ခရိုင်းမီးယားကျွန်းဆွယ်တစ်စိမ့်တစ်ပိုင်းကိုလက်အောက်ခံအဖြစ်ရုရှားကသိမ်းပိုက်ခဲ့တာနဲ့ပတ်သက်လို့သမ္မတကတိတ်ဆိုးရင်ပူပန်မှုမပြဘဲရုရှားကိုဒီရုရှားကဒီလိုသိမ့်ပိုက်ခဲ့တာနဲ့ပတ်သက်လို့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကိုပဲသမ္မတထရမ့်ကပြစ်တင်လိုက်ပါတယ် G7 ထိပ်သီးဆွေးနွေးပွဲမှာကမ္ဘာငြိမ်းချမ်းရေးကုန်သွယ်ရေးနဲ့အခြားကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တဲ့အတွက်ရုရှားကိုအရင်အတိုင်းပါဝင်ခွင့်ပြုခြင်းဟာအခြေအနေကိုပိုးပြီးလွယ်ကူစေမှာဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ် G7 မှာကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်ပြီးကမ္ဘာချမ်းသာကြွယ်ဝမှုရဲ့58ရာခိုင်နှုန်းကိုဒီနိုင်ငံတွေကပိုင်ဆိုင်ကြပြီး IMF နိုင်ငံကငွေကြေးရန်ပုံငွေအဖွဲ့ကလည်းဒီ9နိုင်ငံဟာအကြီးမားဆုံးနဲ့ခေတ်အမီဆုံးစီးပွားရေးစနစ်တွေရှိကြတယ်လို့အစီရင်ခံစာထုတ်ပြန်ထားပါတယ်ရှင်။